ယူကရိန်းနယ်စပ်အနီးဘဲဂရော့စ်ဒေသမှာရုရှားရဲ့စစ်ဘက်တည်ယူပို့ဆောင်ရေးလေယာဉ်တစ်စီးဒီနေ့မှပြတ်ကျခဲ့ပြီးလေယာဉ်ပေါ်မှာပါလာသူအလုံးသေဆုံးခဲ့ပါတယ်လို့ရိုက်တာသတင်းဌာနကဖော်ပြထားပါတယ
် своих солдат расстреляли в воздухе своих
ယူကရိန်းတောင်ဝင်ရှိသူတွေကသူတို့ရဲ့စစ်သားတွေကိုသူတို့ကိုယ်တိုင်ပစ်ချလိုက်တာပါအခြေအနေတွေအလုံးကဆိုးရွားနေပါတယ်သူတို့ရဲ့ဇနီးတွေတွေသူတို့ရဲ့ကလေးတွေကိုသူတို့ပြန်လာဖို့မျှော်နေကြတာပါလူသားချင်းစာနာထောက်ထားမှုဆိုင်ရာမစ်ရှင်တွေကိုလှုပ်ဆောင်နေတဲ့ကျွန်တော်တို့လေရင်မှုနဲ့လေရင်ကိုအမေရိကန်ဂျာမန်ဒုံးကျည်တွေနဲ့ပြစ်ချခံခဲ့ရတာပါဒါကြောင့်ဒီနိုင်ငံတွေရဲ့ဥပဒေပြုအမတ်တွေဟာသူတို့ဘသူကိုကူညီနေတယ်ဘဲကိုဥတီနေတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်လို့ရုရှားပါလီမန်ရဲ့ပြောရေးဆိုခွင့်ရှိသူဘိုင်းချက်စလက်ဗိုလဒင်ကပြောသွားတာပါဒီလေရင်ပေါ်မှာအကျဉ်းသားလဲလှယ်အစီအစဉ်ရလဲလှယ်ရမယ်ယူကရိန်းရဲ့စစ်တုံးမှ65ဦးအပါအဝင်လူပေါင်း84ဦးပါဝင်တယ်လို့ရုရှားကဝေးဝင်းကြီးဌာနကပြောထားတာကိုနိုင်ငံပိုင်သတင်းဌာနတွေမှာဖော်ပြထားပါတယ်။ရုရှားနိုင်ငံကယူကရိန်းတပ်ဘက်ကတော့ဒီပြစ်စင်နဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်ပေးထားတာမရှိသေးပါဘူး။ရုရှားကဝေးဝင်းကြီးဌာနကတော့အဆိုပါလေရင်မှာအမှုရမ်း6ဦးနဲ့အဆောင့်3ဦးတို့လိုက်ပါသွားတယ်လို့ပြောပါတယ်ရှင်။